Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ6ရက်ကြာတာပင်းနေ့ညနေခင်းဖီရီစီစဉ်တွေကိုမင်းခင်ပြည်အစိုးရဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19.25လို့ကနေတိုင်းထုံးလွှင့်ပေးနေပါတယ်။ဗိုင်းအစ်တန်ဇမဒီညနေခင်းတဲ့စဉ်တွေကိုတာဝန်ယူပြဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးကဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကွလန်နူ40ဆက်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာဖနာခန်းထဲမှာမိသားစုကဒီနေ့နောက်ဆုံးဖြစ်တဲ့နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ယမန်နိုင်ငံက၄နှစ်ကြာဆစ်ပွဲအဆုံးသတ်နိုင်မှုရည်ရွယ်ချင်ပါတဲ့ဆွေနိုင်ငံကတကြောပြန်ညီညာရေးဆွေးနွေးပွဲမှာရန်ဘက်အုပ်စုတွေတက်ရောက်လာပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့နိုင်ငံတော်စာဖတ်ခန်းနာကိုအမေရိကန်ပြည်သူတွေနိုင်ငံတကာအထင်ကြီးခေါင်းဆောင်တွေမိသားစုဆွေမျိုးသားချင်းတွေကစုစုညီညီတက်ရောက်ကာလဝါပြုခဲ့ကြပါတယ်
။ We're going to miss you. Your decency, sincerity and kind soul will stay with us forever.So through our tears let us know
the Quinlan du 41 yaw myaw tamra ye sana aya tu ye ta phit tu 43 yaw myaw tamra George W Bush ka be khon pyu min kun pyo kya ma lo wan ne su ne ne a chi phit kya ba de pi song go ma ja kin ma na sin ja bo shi ba de tha pin di knei ma su ne me yin nan de po yang cha nai ngan mya a phwe OPEC khong saung lo ye a si we phwe a chang အခုနောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာဂျပန်တပ်မတ်ကြီးနဲ့တွေ့ဆုံမေးမြန်းကအပိုင်းနှစ်အပြင်မြန်မာအလုံသမားတွေရှိတဲ့ထိုင်းနိုင်ငံကနေရာတစ်ခုမှာနိုင်ငံကူးလက်မှတ်ပြန်ထုတ်ပေးမယ်ဌာနဖွင့်မှုစီစဉ်နေတဲ့အကြောင်းအစတွေကိုလည်းဒီနေ့ဒီမှာနှာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကွန်လွန်ဦးနဲ့မတ်တင်ကြီးထိုင်တို့ကကြီးညာပေးပါလိမ့်မယ်
။ကွန်လွန်ဦး40ဆက်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတိတန်ဇာပနာခန်းထဲမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ Washington DC ကနေလေရင်နဲ့ပြန်တက်လာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညပိုင်းမှာညနေပိုင်းမှာပဲ Houston မြို့ကိုရောက်လာပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းခြုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝပြုနိုင်အောင်ခင်းကျင်းထားခဲ့တာပါ။ဒီနေ့မိသားစုရဲ့တိတန်ဇာပနာခန်းထဲပြီးမှတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်ကမှရှိတဲ့ Texas A&M Tech တို့ဝင်းထဲကသမ္မတစာကြည့်ရဲ့အနီးမှာမြုပ်နေမှာဖြစ်ပါတယ်။သမ္မတရဲ့ရုပ်လောင်းကိုဧပြီလတဲ့အသက်83နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူ Barbara နဲ့1953နှစ်တုန်းကသွေးကင်ဆာရောဂါနဲ့သေဆုံးသွားတဲ့သမီးဖြစ်သူ Robin တို့နဲ့အတူရှင်တွဲမြုပ်နေမှာပါ။အသက်94နှစ်အရွယ်ပြီးခဲ့တဲ့တောက်ချနေ့ကကွယ်လွန်သွားတဲ့သမ္မတဟောင်း Bush ရဲ့မနေ့တုန်းက Washington DC ကနိုင်ငံတော်ဇာပနာခန်းထဲမှာတော့အမေရိကန်သမ္မတ5ယောက်တက်ရောက်ခဲ့ကြပါတယ်။ဒီသူဝန်ထမ်းဘဝမြင့်မြတ်ကြောင်းဖခင်ဖြစ်သူကတင်ကြားပေးရကြောင်းလဲတားဖြစ်သူ43ဆမြောက်အမေရိကန်သမ္မတ George W. Bush က National Cathedral ဘုရားကျောင်းမှာကျင်းပတဲ့ဇာပနာခန်းထဲတွင်ပြောကြားခဲ့တာပါ။ကွလန်နူသမ္မတဟောင်းရဲ့စန္ဒအရဇာပနာခန်းထဲမှာလက်ရှိသမ္မတ Donald Trump ကအစင်လာအမတ်တရားစကားပြောတာမျိုးတော့မရှိပါဘူး။ဇာပနာခန်းထဲမှာတိုင်ငင်မှာတော့သမ္မတ Trump က Bush မိသားစုနဲ့တွေ့ဆုံပုံညွှန်လင့်ထားပြီးဇာပနာခန်းထဲဆိုတာမျိုးထက်ဘဝတစ်လျှောက်ထူးခြားပြောင်းမြောက်အောင်ဆွမ်းဆောင်ခဲ့သူသူကိုဂုဏ်ပြုရနေ့နေ့ဖြစ်ကြောင်းနဲ့ကွလွန်သမ္မတဟောင်းကိုအောက်မေ့သတိရနေမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်
။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn အတွက်ပြစ်ဒဏ်တက်ညာခွင့်ပေးရေးအထူးဆောင်ရည်မှု Robert Mueller ရဲ့မှတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့တရားရုံးတင်တိုင်ကြားချက်မှာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်မှုအပေါ်အထူးဆောင်ဆန်းရမှုရဲ့စုံစမ်းစစ်ဆေးမှုတွေရဲ့အချက်လက်သစ်တွေပေါ်ထွက်လာတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့မီဒီယာတွေမှာခန့်မှန်းပြောဆိုချက်တွေအကြီးအကျယ်ထွက်ပေါ်နေပါတယ်။ပြည်ပြည်စုံစုံတီးဖြတ်ထားတဲ့စာဖိုင်ကနေထွက်ပေါ်လာတာကတော့18လကြာစုံစမ်းစစ်ဆေးမှုတွေဟာပိုပြီးရှုပ်ထွေးလာပြီးအရင်ကမခန့်မှန်းထားတဲ့မသိခဲ့တဲ့အခြေအနေတွေကိုဥတည်နေပြီဆိုတဲ့အရေးအယောင်လေးလည်းရှိနေပါတယ်။ဖက်ဒရယ်တရားရုံးကိုပြီးခဲ့တဲ့အင်္ဂါနေ့နောက်ပိုင်းမှာတင်ခဲ့တဲ့ပြစ်ဒဏ်ဆိုင်ရာစာချုပ်လွှာမှာတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI ကိုလိန်ညာခဲ့မှုအတွက်အပြစ်ရှိကြောင်းဝန်ခံထားတဲ့ Flynn ကိုထောင်ဒဏ်အပြစ်မပေးဖို့အထူးစုံစမ်းရေးမှုမူလကမှတ်ချက်ပေးထားတာပါ။ရုရှားရဲ့လက်ရှိစုံစမ်းမှုတွေမှာ Flynn ကအခိုင်အမာအထောက်ပံ့ပေးနေတယ်လို့အထူးစုံစမ်းရေးမှု Robert Mueller ကအကြောင်းပြချက်ပေးထားပါတယ်ရှင်။
ကတ်ရေလချမ်းမှာရုရှားကနိုဝင်ဘာလ9ရက်နေ့ကဖမ်းဆီးလိုက်တဲ့ယူကရိန်းသင်္ဘောသားတွေကိုခရစ်စမတ်နဲ့နှစ်သက်ကူးမတိုင်ခင်ပြန်လွှတ်ပေးဖို့လိုတဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထုတ်ကူဆဲကတ်ဗော်ကာကပြောလိုက်ပါတယ်။ခွဲဝေအုံပြနေတဲ့အာဇော့ပင်လယ်ပြင်မှာရုရှားကတစ်ဖက်သက်ထိချုပ်ဖို့ကြိုးပမ်းမှုတွေကိုဟန်တားနိုင်မဲ့နည်းလမ်းတွေကိုအနောက်မှာမဲအုပ်စုတွေကစဉ်းစားနေတဲ့အကြောင်းထုတ်ကူဆဲကဗီဒီယိုကိုပြောဆိုလိုက်တာပါ။ယူကရိန်းနိုင်ငံရှေ့ဘက်ကခရိုင်းမီးယားဒေသကို2014ခုနှစ်တုန်းကရုရှားပိုင်ဖြစ်တွန်းလိုက်တဲ့အပေါ်အမေရိကန်ကအတိမတ်ပြလက်ခံမှုမထားတဲ့အကြောင်းရည်တည်ချက်ကိုလည်းထပ်မံပြောဆိုသွားပါတယ်။ဒီအတွက်ခရိုင်းမီးယားဒေသတစ်ဝိုက်ကရေပိုင်နက်ကိုရုရှားကအပြည့်အဝပိုက်ဆိုင်တယ်လို့အတိအမှတ်ပြုလက်မခံတဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ပင်လယ်နဲ့ဒေသကနေအဇော့ပင်လယ်ရဲ့ဝင်မှုကျူးစားတဲ့ယူကရိန်းရေတပ်စစ်သင်္ဘော၃စင်းနဲ့သင်္ဘောသားတွေကိုနိုဝင်ဘာလ25ရက်နေ့ကရုရှားရေတပ်သင်္ဘောတွေကသတိပြုပစ်ခတ်ပြီးဖမ်းဆီးလိုက်တဲ့ဟာနိုင်ငံတကာဥပဒေတွေကိုရောယူကရိန်းနဲ့ရုရှားတို့ကြားချုပ်ဆူထားတဲ့သဘောတူညီချက်ကိုပါပြောင်ပြောင်တင်းတင်းချုပ်ဖောက်ရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ရုရှားထောက်လှမ်းရေးတွေဖမ်းဆီးသွားတဲ့ယူကရိန်းသင်္ဘောတွေနဲ့သင်္ဘောသား24ရောက်ကိုပြန်လွှတ်ပေးဖို့တောင်းဆိုကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်နဲ့မာမိတ်ဥရောပနိုင်ငံတွေအနေနဲ့ခရိုင်းမီးယားဒေသနဲ့အာဇော့ပင်လယ်ပြင်ကလာတဲ့ရုရှားသင်္ဘောတွေကိုဥရောပစစ်ကမ်းတွေမှာဝင်ဝင်မပေးဖို့တားဆီးနိုင်တဲ့အကြောင်းလည်းထုတ်ကိုယ်စေဘောကာကသတိပေးခဲ့ပါတယ်။
ရုရှားစီးပွားရေးလုပ်ငန်းရှင်ကြီးနဲ့သူထိန်းချုပ်ထားတဲ့ကုမ္ပဏီတွေအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအစိုးရအနေနဲ့ဖယ်ရှားမပေးဖို့ထိတ်တန့်ဒီမိုကရက်အထက်လွှတ်တော်အမတ်တဦးကသတိပေးလိုက်ပါတယ်။ Oleg Deripaska ကရုရှားအလူမီနီယံလုပ်ငန်းကြီး Rusal နဲ့ကားထုတ်လုပ်ရေးလုပ်ငန်းစုကြီးဖြစ်တဲ့ GAC Group ရဲ့အစုရှယ်ယာအများအပြားကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဒါရီပါစကာနဲ့ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးမယ်ဆိုရင်တော့လွှတ်တော်တွင်အပြင်းထန်ဆန့်ကျင်မှုနဲ့ရင်ဆိုင်ရမယ်လို့ထိတ်တန့်ဒီမိုကရက်အမတ်တဦးဖြစ်တဲ့ညူဂျာစီအထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ကဗဏ္ဍာရေးဝန်ကြီးဌာနကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မှုကနေဖယ်ရှားပေးရေးဗဏ္ဍာရေးဝန်ကြီးဌာနကကင်တွယ်လှုံ့ဆော်ပုံဟာဆိုရင်ရုရှားအစိုးရအပေါ်တန်ခတ်ပိတ်ဆို့မှုချမှတ်ရေးအမေရိကန်အစိုးရရဲ့အလေးထားမှုအဖြစ်ယူဆရမှာဖြစ်တယ်ဆိုပြီးလဲအထက်လွှတ်တော်အမတ်မနန်ဒက်စ်ကရေးသားပါတယ်။ဗဏ္ဍာရေးဝန်ကြီးဌာနဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီထိဟိုင်းဒိုမီတာ70 kHz 10683ညဟိုင်းဒိုမီတာ19 kHz 15565နဲ့ဟိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်ဆန်မြန်မာပိုင်းစီစဉ်ရဲ့ကြာတာပြင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယမန်နိုင်ငံမှာအငတ်ဘေးကျော်မဲ့ခြေနေနဲ့ရင်ဆိုင်နေရတဲ့လင်းနေချာစစ်ပွဲအဆုံးသတ်နိုင်မှုရည်ရွယ်ချင်းပါတဲ့ဆူရီနိုင်ငံကတကြောပြန်ညီညာရေးဆွေးနွေးပွဲမှာရန်ဖက်အုပ်စုတွေပါဝင်တက်ရောက်လာပါတယ်။ရင်ဘုံမြို့မှာဒီနေ့စတင်လိုက်တဲ့ညီညာရေးဆွေးနွေးပွဲဟာဆူရီနိုင်ငံကအားပေးထောက်ခံထားတဲ့ယမန်ဆွေးရနဲ့ယူအန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူတီသဘုံတွေကြားကုလသမဂ္ဂရဲ့ဂျောင်းဝင်ဆီဆက်မှုနဲ့နှစ်နှစ်အတွင်းပထမဆုံးအကြိမ်တွေ့ဆုံလာလည်းဖြစ်ပါတယ်။ယမန်နိုင်ငံမှာလူသားချင်းစာနာထောက်ထားမှုပြဿနာတွေနဲ့တူကီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးမှာအမေရိကန်ခြေစိုက်ဆော်ရီစင်းစာဆဲချင်မဲ့ခတ်လျှောက်ပြီးအသက်ခံရတဲ့ဖြစ်ရကြောင်းနိုင်ငံကဝေဖန်မှုတွေကြီးထွားနေချိန်မှာပဲဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်။တင်းစားဆရာအသက်ခံရမှုမှာတာဝန်ရှိတဲ့ဆော်ရီနိုင်ငံကိုအကူအညီတွေဖြတ်တက်ဖို့အမေရိကန်ထက်လွှတ်တော်ကဖိအားပေးနေတာတွေကြောင့်ဆွေးနွေးမှုတွေဖြစ်လာအောင်ဆော်ရီကိုဖိအားပေးနိုင်တာလို့လည်းအခက်အခဲတချို့ကယူဆထားကြတာပါ။ညဉ့်ညင်းဆွေးနွေးပွဲမှာအဓိကညှိနှိုင်းမဲ့ကိစ္စတွေထဲမှာတော့ဆန္ဒမျိုးတော်ကအဓိကနိုင်ငံတကာလေဆိပ်ကိုထိန်းချုပ်ခွင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်ခွင့်နဲ့အာဏာခိုးရေးအလားအလာတွေနဲ့ပတ်သက်တာတွေပါဝင်မှာဖြစ်ကြောင်းလည်းကုလသမဂ္ဂအထူးကူဆဲမာတင်ဂရစ်ဖစ်ကပြောဆိုထားပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့မတိမငြိမ်ဖြစ်နေတဲ့ပါပူဝါပြည်နယ်မှာခွဲထွက်ရေးသမားတွေနဲ့အစိုးရဆောင်တိုက်ခိုက်မှုတစ်ခုအတွင်းတေဆုံးခဲ့ရသူ16ဦးနဲ့စစ်သားတဦးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိကြောင်းစစ်တပ်တာဝန်ရှိသူကဒီကနေ့ပြောပါတယ်။ပါပူဝါပြည်နယ်နာဒူဂါခရိုင်တွင်ကဝေးလံခေါင်တည်တဲ့တောင်ပေါ်ကျေးရွာတစ်ခုကနေတေဆုံးသူ10ဦးရဲ့ရုပ်လောင်းတွေနောက်အသက်4နှစ်အရွယ်ယောက်ျားလေးတဦးအပါအဝင်အသက်ရှင်ကျဉ်းရစ်သူ10ဦးတို့ကိုစစ်တပ်ရဟရင်နဲ့တယ်ဆောင်ခေါ်ယူလာတယ်လို့လည်းစစ်တပ်ပြောခွင့်ရကပြောပါတယ်။ပါပူဝါလူမျိုးရေးလှုပ်ရှားမှုနဲ့ချိတ်ဆက်တဲ့လက်နက်ကိုင်အဖွဲ့တစ်ခုနဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်ကျန်နေသေးတဲ့တယ်ဆောင်သူ10ဦးရဲ့ရုပ်အလောင်းတွေကိုရရှိနိုင်ရေးကတော့အခက်အခဲဖြစ်နေတယ်လို့လည်းစစ်တပ်ပြောခွင့်ရကပြောပါတယ်ရှင်။
ဒီဥစ္စာတွေလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တဲအမှုဆောင်ရရှိတယောက်ကိုကနေဒါနိုင်ငံမှာလေရင်ခီးစဉ်တထောင်နားကျင်ဖမ်းဆီးခဲ့တဲ့အကြောင်းရင်းကိုရှင်းလင်းဖို့နဲ့ပြန်လွှတ်ပေးဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။အမှုဆောင်ရရှိမန်ဝမ်ဂျိုဖမ်းဆီးခံရမှုနဲ့ပတ်သက်ပြီး ဖက်ဆီကိုအကူအညီတောင်းခံခဲ့တဲ့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုဆက်သွယ်ထားတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကန်ရှောင်ကဒီနေ့ပဲပြောလိုက်တာပါ။ UN နိုင်ငံနဲ့စီးပွားရေးလုပ်ငန်းတွေလွှတ်ရမှာအမေရိကန်ရဲ့ UN ပေါ်တာကတ်အရေးယူမှုတွေကို Huawei ကုမ္ပဏီကချုပ်ပေါက်ခဲ့ကြောင်းအမေရိကန်ကတင်ပြရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့ဖက်ဆီခံရသူရဲ့အခွင့်အရေးကိုလေးစားဖို့နဲ့တလောချင်းဒီကနေဒါနဲ့အမေရိကန်တာဝန်ရှိသူတွေကတုံ့ပြန်ခြင်းမရသေးကြောင်းပြောဆိုထားပါတယ်။
ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကမ်းလွန်ပစိဖိတ်သမုဒ္ဒရာတွင်ဒီကနေ့မနက်ပိုင်းတိုက်လေယာဉ်တစ်စင်းနဲ့စီးဖြည့်လေယာဉ်တစ်စင်းတို့တိုက်မိပြီးပြစ်ကျခဲ့တာမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်၅ဦးပျောက်ဆုံးနေပါတယ်။လေယာဉ်မှူး၂ဦးလိုက်ပါသွားတဲ့တိုက်လေယာဉ်နဲ့အမှုတန်း၅ဦးလိုက်ပါသွားတဲ့စီးဖြည့်လေယာဉ်တို့ကပုံမှန်လေ့ကျင့်ရေးမစ်ရှင်အတွက်အခြေစိုက်စခန်းကနေထွက်ခွာခဲ့တာလို့အမေရိကန်မရိန်းတပ်ဖွဲ့ကပြောဆိုထားပါတယ်ရှင
်။
လုံးနဲ့မတင်ငိထတူကတင်းနေကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့တင်းဆောင်းလိုက်ကိုတင်းဆက်ပြီးတော့ပါမယ်အရင်ဆုံးတော့ကွယ်လွန်သွားတဲ့ American တမန်ဟောင်း George H.W. Bush ရဲ့စာပနာအခမ်းအနားနဲ့သမိုင်းမှတ်တမ်းတွေအကြောင်းကိုတင်ဆက်ပေးချင်ပါတယ်ကွယ်လွန်သူ American တမန်ဟောင်း George H.W. Bush ရဲ့နိုင်ငံတော်စာပနာအခမ်းအနားကို Washington DC မြို့တော်ကအမျိုးသားဖះအကြောင်းမှာမနေ့ဗုဒ္ဓနေ့တော့ကကျင်းပခဲ့ရမှာတော့နိုင်ငံခေါင်းဆောင်တွေမိသားစုဝင်တွေနဲ့မိတ်ဆွေတွေတက်ရောက်ကာရဝပြုခဲ့ကြပါတယ်ဘုရှ်မိသားစုနဲ့ခါတိစွာဆက်ဆံရေးမပြေမလည်ဖြစ်ခဲ့တဲ့တမန်ထရန့်ကလည်း၄၀တရားမြောက်တမန်ကိုနောက်ဆုံးအနေနဲ့လာပြီးတော့ဂါရဝပြုခဲ့ပါတယ်။ကွယ်လွန်သူတမန်ဟောင်း George H.W. Bush ကပြည်တွင်းမှာရောပြည်ပမှာပါအမှတ်ရစရာတမိုင်းမှတ်တမ်းတွေကိုအမွေအဖြစ်ခြံထားခဲ့အကြောင်းနဲ့ပတ်သက်ပြီးတော့ VOA ရဲ့အင်ပြီးတော့တင်ဆက်တော့ Patty Wiragusawa ကတင်ပြပို့ထားပါတယ်။ Token ဆိုဝင်ကပြပြပေးပါလိမ့်မယ်။
အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့နိုင်ငံတော်စာပနအခမ်းအနားကိုအမေရိကန်ပြည်သူတွေနိုင်ငံတကာအထင်ကြီးရခေါင်းဆောင်တွေမိသားစုတွေဆွေမျိုးသားချင်းတွေမိတ်ဆွေတွေစုံစုံညီညီတက်ရောက်ကာရဝပြုခဲ့ကြပါတယ်။သမ္မတဟောင်း Barack Obama ကအစ Jimmy Carter အဆုံးတက်ရှိထင်ရှားရှိနေတဲ့အမေရိကန်သမ္မတဟောင်းတွေလည်းလာရောက်ကာရဝပြုခဲ့ကြပါတယ်။အမေရိကန်တွေရဲ့အစဉ်အလာအရသမ္မတဟောင်းတယောက်ကွယ်လွန်တဲ့အခါလက်ရှိသမ္မတကကွယ်လွန်သူအတွက်အမှတ်တရချင်းရောက်တဲ့ဂုံပြူမိန်ဝန်ပြောကြားလေးရှိပါတယ်။ဒါပေမဲ့ကွယ်လွန်သူ41ယောက်မြောက်သမ္မတရဲ့ဆန္ဒအရသူ့ရဲ့သား43ယောက်မြောက်သမ္မတ George W. Bush ကပဲဂုံပြူမိန်ဝန်ပြောခဲ့ရမှာဝမ်းနည်းဆုံးနေတဲ့အထိဖြစ်ခဲ့ရပါတယ
်။ We're going to miss you. Your decency, sincerity and kind soul will stay with us forever.
ကျွန်တော်တို့တွေ3ရက်အောင်မြင်နေကြမှာ။အဖေရဲ့နူးညံ့တိမ်မွေးမှု၊ယူသားမှုနဲ့ကျန်တဲ့စိတ်ဓာတ်တွေဟာကျွန်တော်တို့နဲ့အတူအမြဲရှိနေမှာပါ။ကျွန်တော်တို့ရဲ့မျက်ရည်တွေကတဆင့်ကောင်းချီးမင်္ဂလာတွေနဲ့မေတ္တာတွေကိုပို့သလိုက်ပါတယ်။ကြီးမြတ်တဲ့တိတ်ခါရှိတဲ့ပါရမီရှင်တယောက်ဖြစ်ပါတယ်။သားတယောက်ဒါမှမဟုတ်သမီးတယောက်ရဲ့မေတ္တာအထားနိုင်ဆုံးဖခင်တယောက်လည်းဖြစ်ပါတယ်
။သမ္မတထရမ့်ကတော့ဘုရှ်မိသားစုနဲ့တကယ်ကိုခါတီးရဲ့ဆက်ဆံရေးရှိခဲ့ပေမဲ့လို့ဒီဇာပနအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။2016ခုနှစ်က Republican Party ရဲ့ American သမ္မတအလောင်းရွေးချယ်ရေးမဲဆွယ်စည်းရုံးပွဲတွေတုန်းက Donald Trump ကသူ့ရဲ့ပြိုင်ဘက်သမ္မတဘုရှ်ရဲ့သား Jeff Bush ကိုရောအခုကွယ်လွန်သွားတဲ့ George Bush ကိုပါအမနာပလှောင်ပြောင်ပြည့်ရည်ပြုခဲ့ဘူးတယ်လို့ American တက္ကသိုလ်ပါမောက္ခ Alan Lichtman ကပြန်ပြောင်းပြောပြပါတယ်
။ When you have an ex-president dying, no matter what you might think of them, don't extend
သမ္မတဟောင်းတယောက်ကွယ်လွန်တဲ့အခါအရင်တော့ကသူတို့ဘောဘယ်လိုပဲထင်နေဝမ်းနဲ့ပူဆွေးနေချိန်မှာတော့ရန်လုံနေလို့မရဘူးပေါ့ဗျာ။ဒါပေမဲ့ဒီလိုအချိန်မှာပြေလည်သွားရလဲဖြစ်ကောင်းဖြစ်နိုင်ပါတယ်။အခုအချိန်ကနေလာမယ့်6လအတွင်းမှာသမ္မတထရန့်နဲ့ဘုရှ်မိသားစုကြားမေတ္တာထားကြတာကိုတော့တွေ့ရမှာမဟုတ်ပါဘူး
။ဒါပေမဲ့အမေရိကန်ပြည်တွင်းမှာနေမကပဲပြည်ပမှာပါအမတ်တရသမိုင်းအမွေတွေထားရနိုင်ခဲ့တဲ့ကွယ်လွန်သူသမ္မတအပေါ်မေတ္တာထားလေးစားမှုရှိကြတာကိုမနေ့ကတက်တဲ့အဖြစ်မြင်တွေ့ခဲ့ကြရပါတယ်။အီရတ်နိုင်ငံကကူဝိတ်နိုင်ငံကိုကျူးကျော်တိုက်ခိုက်ခဲ့တော့ကအီရတ်အာဏာရှင်ဆဒမ်ဟူစိန်ကိုတိုက်ခိုက်ခဲ့တဲ့နိုင်ငံတကာညွှန်ပေါင်းတပ်ဖွဲ့ကိုသမ္မတ George H.W. Bush ကဦးဆောင်ခဲ့ပါတယ်။သူ့လက်ထက်မှာပဲအမေရိကန်နဲ့ရုရှားစစ်အေးတိုက်ပွဲလဲအဆုံးသတ်နိုင်ခဲ့တယ်လို့သမ္မတရေဂန်အစိုးရလက်ထက်မိန့်ခွန်းရေးသားသူအေရန်ဘခ်ရှင်းဂျူနီယာကပြောပါတယ
်။ Bush was the perfect man for a seamless transition. Low pressure.
ထောမွေးတဲ့အသွင်ကူးပြောင်းရေးတရအတွက် Bush ဟာဖိအားတိတ်မပါပဲလူမှန်နေရာမှန်တာဝန်ယူခဲ့သူဖြစ်ပါတယ်။ဖိအားတွေပေးနေလို့အကျိုးမရှိဘူး။ရုရှားတွေစိတ်တက်ကြနေတဲ့အချိန်မှာစော်ကားမော်ကားလှုပ်ခဲရင်နောက်ပိုင်းမှာအာဂါဒတွေကိုဖန်တီးတယ်လို့ဖြစ်နိုင်တယ်ဆိုတာကိုသူအတိအမှတ်ပြုခဲ့တာဖြစ်ပါတယ်
ပြည်ပစစ်ဆန်ရေးမှာသူအောင်ပွဲခံနိုင်ခဲ့ပြီမယ်လို့1992ခုနှစ်သမရရွေးကောက်ပွဲမှာဘီလ်ကလင်တန်ကိုရှုံ့နှိမ်ခဲ့တယ်လို့အမေရိကန်တက္ကသိုလ်ပေါင်းပေါက်ခအယ်လန်ဘစ်ချ်မန်ကပြန်ပြောင်းပြောပြပါတယ
် As great as George H.W. Bush was in foreign policy he didn't have the same kind of
နိုင်ငံရေးမူဝါဒမှာ George H.W. Bush ဟာတက်တက်မြတ်မြတ်ကိုင်တွယ်နိုင်ခဲ့ပြီမယ်ပြည်ရေးမူဝါဒရည်နဲ့ပတ်သက်လို့ကတော့အလားတူအမြင်မရှိသလိုစွမ်းဆောင်နိုင်တဲ့တိတ်မရှိခဲ့ပါဘူး1992ခုနှစ်သမရရွေးကောက်ပွဲမတိုင်ခင်စီးပွားရေးစိုးစိုးဝါးဝါးကြာဆင်းတဲ့ပြဿနာကိုသူခိုင်ခိုင်မာမာမကင်တွယ်နိုင်ခဲ့ပါဘူ
းအမေရိကန်ပြည်အောင်စုရဲ့41ရာမြောက်သမရ George H.W. Bush ကိုဂုဏ်ပြုပြီး National Cathedral အမျိုးသားဘုရားကျောင်းကနေခေါင်းလောင်း41ချက်ထိုးပြီးဂုဏ်ပြုပါတယ်သမရ Bush ရဲ့ကျင်းကျန်တဲ့ရုပ်အလောင်းကို Texas ပြည်နယ်ကသူ့အမှတ်တရဂုဏ်ပြုတည်ဆောက်ထားတဲ့စာကြည့်တိုင်းနဲ့ပြည်နယ်ဝန်မှရှိတဲ့မိသားစုတင်းကြိုင်းမြေမှာကိုယ်သွင်းတင်းကြုံမှာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလကကွယ်လွန်ခဲ့တဲ့သူ့ရဲ့ဇနီးဘာဘရာရဲ့အုပ်ဂုဏ်နဘေးမှာကိုယ်သွင်းမှာဖြစ်ပါတယ်ရှင
်ထိုခင်ဆိုဝင်တက်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီကနေ့မှာဆွေးနွေးမယ်ရင်းနှံတေဖို့ရောင်းချနိုင်ငံများအဖွဲ့ OPEC ခေါင်းဆောင်တွေရဲ့အစည်းအဝေးကြောင်းကိုတင်ဆက်ပေးစီမှာတယ်ရင်းနှံတေဖို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ခေါင်းဆောင်တွေဩစတြေးလျနိုင်ငံဗီယက်နမ်မြို့တော်မှာဒီကနေ့ဆွေးနွေးပွဲကနေပြီးတော့ရင်းနှံထုတ်လုပ်မှုလျှော့ချဖို့အသဘောတူကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရင်းနှံဈေးကွက်မှာရင်းနှံစင်းတွေပို့ရှင်နေတဲ့အကျိုးဆက်အဖြစ်ပြီးခဲ့တဲ့လအတွင်းရေနံစိမ်းဈေးကပြီးခဲ့တဲ့2လခါထက်စာရင်20ရာခိုင်နှုန်းကျော်ကျဆင်းခဲ့တာပါ။မိခင်သမရကတော့ရေနံထုတ်လုပ်မှုလျှော့ချမှာကိုကန့်ကွက်နေပါတယ်။ဒါပေမဲ့ရေနံထုတ်လုပ်မှုလျှော့ချဖို့ဖြစ်နိုင်ခြေများနေတဲ့အကြောင်းဖြူရီတင်းတင်းတော့စာတိစာဟုတ်စပေးပို့ရတဲ့တင်းကိုတော့မဆုမြေမုံကပြပြပေးပါလိမ့်မယ်
။ OPEC အဖွဲ့ခေါင်းဆောင်တွေရဲ့စီးပွားပွဲတက်လာဖို့လာတဲ့အိုမန်နိုင်ငံကရေနံဝန်ကြီးမိုဟာမက်ဘင်အာမက်အယ်ရမ်ဟီကရေနံထုတ်လုပ်မှုလျှော့ချရေးသဘောတူကြဖို့ခေါင်းဆောင်တွေဗီယက်နာမှာတွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ဗုဒ္ဓဟူးနေ့ကဩစတြေးလျနိုင်ငံရောက်လာစဉ်မှာပြောခဲ့ပါတယ်
။ What we need is a fair price and 50 is not a fair.
ရေနံစိမ်းတစ်စီကိုဒေါ်လာ50ဖြစ်နေတာမျှတာတဲ့ဈေးမဟုတ်ပါဘူး။မျှမျှတာတာဈေးဖြစ်ဖို့လိုပါတယ်။
အီရန်နိုင်ငံကရေနံတင်ပို့မှုကျသွားတာကိုကာမိစေဖို့ဆာဒီအာရေဗျနိုင်ငံကရေနံတွေပို့ထုတ်ခဲ့ပြီးနောက်ပိုင်းအောက်တိုဘာလကရေနံဈေးတွေကျနေတာပါ။အမေရိကန်ပြည်ထောင်စုကအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့ခဲ့တဲ့အပြင်အီရန်ကနေရေနံဝယ်နေတဲ့နိုင်ငံတွေကိုလည်းမဝယ်ဖို့တိုက်တွန်းနေပါတယ်။အခုလိုရေနံဈေးတွေကျသွားတာကိုတားဆီးနိုင်ဖို့ရှင်းနှစ်မှာရေနံထုတ်လုပ်မှုလျှော့ချကြဖို့အတွက်ရေနံထုတ်လုပ်ရောင်းချတဲ့ OPEC အဖွဲ့မှခေါင်းဆောင်နိုင်ငံလိုဖြစ်နေတဲ့ဆာဒီအာရေဗျနိုင်ငံကလိုလားနေပါတယ်။OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားနိုင်ငံကလည်းလျှော့ချကြမှာတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရေနံထုတ်လုပ်မှုလျှော့လိုက်ရင်ကမ္ဘာရေနံဈေးတွေတက်လာမှာကိုဘယ်သူမှမလိုလားဘူးလို့ OPEC ခေါင်းဆောင်တွေဆွေးနွေးပွဲမတိုင်ခင်တည်းအလိုမှာပဲ Twitter ပေါ်မှာရေးသားခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမတိုင်ခင်အာဗူဒါဘီမြို့မှာ November 17ရက်နေ့ကလုပ်ခဲ့တဲ့ OPEC စည်းဝေးပွဲတုန်းကသူတို့အတင်နဲ့ရေနံထုတ်လုပ်မှုလျှော့ချဖို့အသင့်မယ်လို့ OPEC အဖွဲ့ရေနံတာဝန်ရှိသူတွေကအရေးအမွေပြောခဲ့ကြပါတယ်။ဒါကြောင့်ဒီကနေ့ဆွေးနွေးပွဲကနေလျှော့ချဖို့သဘောတူနိုင်ချေများတယ်လို့အချက်အလက်စုဆောင်းပေးတဲ့ IHS Market Company ကကြွမ်းကျင်သူ Spencer Wells ကခုလိုသုံးသပ်ပါတယ
်။ The question is probably more around how much is that cut going to be? The hint back on the 11th was a cut of
about လျှော့ချမှာလဲဆိုတာကပိုမေးခွန်းထုတ်စရာပါ။နိုဘာလ17ရက်နေ့ဆွေးနွေးပွဲတုန်းကတက်ကူလက်ရှိထက်တဝက်လောက်လျှော့ပြီးတော့ရေနံစိမ်းစီပေါင်းတန်တန်းထိလျှော့ထုတ်ဖို့အရေးမို့ပြောခဲ့ကြပါတယ်။အဲ့နောက်ပိုင်းတတန်းတော်မဟုတ်ဘူးတနေ့ကိုရေနံစီပေါင်းတတန်း၄သိန်းအထိကိုလျှော့လိုက်ဖို့တော့မှပြောနေကြပါတယ
်ရေနံထုတ်လုပ်တဲ့နိုင်ငံတွေကြားထုတ်လုပ်မှုလျှော့ချဖို့သဘောတူကြမယ်လို့ရုရှားသမ္မတကအာဂျင်တီးနားနိုင်ငံမှာလုပ်တဲ့ G20 ထိပ်သီးစည်းဝေးပွဲတုန်းကပြောခဲ့ပါတယ
်အားလုံးပူးပေါင်းလုပ်ကြဖို့ကျွန်တော်တို့သဘောတူထားကြပါတယ်ဘလောက်ပမာဏလျှော့မယ်ဆိုတဲ့စုံမဲ့ချက်တော့မချရသေးပါဘူးဒါပေမဲ့ရုရှားနဲ့ဆော်ဒီအာရေဗျနိုင်ငံကြားမှာတော့ရေနံတင်ဖို့ရောင်းချတာလျှော့ဖို့သဘောတူခဲ့ကြပါတယ်
အမေရိကန်ပြည်ထောင်စုမှာတော့ရေနံနဲ့သဘာဝတန်းခွေလုပ်ငန်းကမကြီးမားပေမဲ့ဤပညာတွေတိုးတက်လာတာကြောင့်အခုနှစ်ပိုင်းတွေမှာပိုပြီးထုတ်လုပ်နိုင်ခဲ့ပြီးရှင်းနှစ်2019ခုနှစ်မှာလည်းဆက်လက်တိုးတက်နေမယ်လို့ခန့်မှန်းရပါတယ်။ရေနံနဲ့သဘာဝတန်းခွေဈေးကွက်သုတေသနလုပ်ငန်း JVC Energy ကတုံ့တက်သူ David Wack ပြောတာက
We have again much higher US shale production than everybody thought and
အမေရိကန်မှာရှိုးကြောက်ကနေသဘာဝတန်းခွေထုတ်လုပ်မှုကမန္တရထအများကြီးပိုထွက်ခဲ့ပါတယ်။နောက်ထပ်လည်းဆက်များနေတာကိုတွေ့ရပါလိမ့်မယ်။ကျွန်တော်စုဆောင်းထားတဲ့ကိန်းဂဏန်းတွေအရတော့ပြီးခဲ့တဲ့6လအတွင်းတနေ့ကိုတန်းခွေရေ2တန်းခွေထုတ်လုပ်နိုင်တဲ့အထိတိုးတက်ခဲ့ပါတယ်
။ OPEC အဖွဲ့ခေါင်းဆောင်တွေဆွေးနွေးကြတဲ့ဒီကနေ့ကြာတာ Briefing မှာလည်းကမ္ဘာရေနံဈေးတွေကျဆင်းခဲ့ပါတယ်ရှင်
။မဆုမြင်မှုတင်ဆက်ပေးထားတာဖြစ်ပါတယ်။ခုထပ်မှာတော့တွေ့ဆုံမြင်ကတခုတင်ဆက်ပေးကြပါမယ်။ လက်ရှိမြန်မာငင်းချင်းရေးဖြစ်စဉ်မှာဂျပန်နိုင်ငံကဘယ်လိုပံ့ပိုးကူညီပေးပါသလဲမြန်မာနိုင်ငံမှာငင်းချင်းပြန်ပြီးတော့တည်ဆောက်နိုင်ခြင်းအလားအလာပုံမှာရောဂျပန်နိုင်ငံကဘယ်လိုမြင်ပါလဲဆိုတာရဲ့အပအဝင်လက်ရှိငင်းချင်းလုပ်ငန်းစဉ်ရှေ့ဆက်တိုးဖြစ်ပေါ်ဖို့အတွက်တက်မတော်အပအဝင်သက်ဆိုင်သူအားလုံးကိုမြန်မာနိုင်ငံဆိုင်ရာဂျပန်တမန်ကြီးကဘယ်လိုအကြံပေးထားသလဲဆိုတာကိုကုချောသိန်းတဲ့ဂျပန်တမန်ကြီးမစ္စတာအီချီရိုမာရူယာမာတို့တွေ့ဆုံမေးမြန်းခဲ့ဒုတိယပိုင်းမှာဆက်ပြီးတော့နားဆင်နိုင်ပါရဲ့ရှင်
မြန်မာငင်းချင်းလုပ်ငန်းစဉ်မှာဂျပန်နိုင်ငံကတိတိယယောက်တည်းဝင်ဝင်ကူညီပေးနေတယ်လို့ကျွန်တော်နားလည်ထားပါတယ်ဆိုတော့တမတ်ကြီးနေနဲ့ကျွန်တော်တို့မြန်မာပြည်သက်ကိုဂျပန်နိုင်ငံဒီမြန်မာငင်းချင်းလုပ်ငန်းစဉ်မှာဘယ်လိုအခန်းကဏ္ဍကနေပြီးတော့ဘယ်လိုအကူအညီပေးနေလဲဆိုတာနည်းနည်းရှင်းပြပါမယ်ဟုတ်ကဲ့
ကျွန်တော်တို့ကဟိုဂျပန်ဆိုရအရမြန်မာနိုင်ငံဆက်ဆံမှုစဉ်းစားတဲ့အကမှာကျွန်တော်ငင်းချင်းရေးကိုအဓိကထားနေပါတယ်ပြီးတော့မြန်မာနိုင်ငံအတွေ့အကြုံတကယ်နိုင်ငံရဲ့တည်ငြိမ်မှုစီပွားမှုပြောတော့တည်မှုစဉ်းစားတဲ့အကမှာငင်းချင်းရေးကအမှတ်မှအရေးကြီးပါတယ်ဒါကြောင့်မို့လို့ကျွန်တော်ငင်းချန်ရဲနဲ့ပတ်သက်ဆိုရင်ကျွန်တော်ဂျပန်အစိုးရအတူကိုဇလေဆိုတော့ကိုမစ္စတာဆာဆာဂါဝါသူကဂျပန်ပြည်မှာ NGO ပစ်အစိုးရမဟုတ်တဲ့အပေါ်ပစ်တဲ့ညီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌရဲ့ပြပါတယ်သူကိုဂျပန်အစိုးရမြန်မာနိုင်ငံအဒီဟိုငင်းချန်ရဲဆိုင်ရာအတူကိုဇလေဆိုပြီးသူကိုကမ်းပိုင်ပါတယ်ကျွန်တော်ကအပိုင်းကလည်းကုရှိပါတယ်ပထမတကူကတကယ်ငင်းချန်ရဲအဒီဟိုအပိကရစေရဲကိုရစေတိုင်းမယ်ဟိုနိုင်ငံရေးဆွေးနွေးပွဲလုပ်မယ်အဲ့ဒါကတော့မြန်မာအစိုးရနဲ့ဟိုတိုင်တောက်ပွဲစီများနပစ်စလုံးကလို့တင်နေကြစားပြပါတယ်ကျွန်တော်တို့နိုင်ငံသားအစိုးရကကြားမှဝင်ပြီးတော့အဲ့ဒါတော့မတို့ချင်ပါဘူးဒါပေမဲ့နပစ်စလုံးကထွေးနိုင်ရန်ဥပမာမြန်မာအစိုးရတတ်မှတ်တော့တိုင်တောက်ပွဲစီများထွေးဆောင်ဆွေးနွေးပွဲကအကောင့်တီဖို့နိုင်ရန်ကျွန်တော်တို့ဘဲကနဲ့အဒီအားပေးပါမယ်ခင်ဗျအဲ့ဒါကပထမပိုင်းဒုတိယပိုင်းမှာအကေရဲ့အပိကရစေရဲ့ဒဘိုတူလိုက်တဲ့ဆိုရင်အဲ့ဒီတိုင်တော့ပွဲစီများရှိတဲ့နေရာကိုရောအပ်တဲ့ဆာနာရေကာရောဖွံ့ဖြိုးရေးအတွေ့ကျွန်တော်တို့ဂျပန်ဆိုရနဲ့အတူကိုယ်စားလှယ်နဲ့ပူးပါပြီးတော့အကူအညီပေးပါမယ
်တချို့နေရာတွေမှာတိခတ်ရဆဲပြီးတော့အတော်လေးတည်ငြိမ်လာတဲ့အချိန်တွေရှိတယ်လို့တချို့နေရာတွေမှာလည်းတော်တော်လေးရှုပ်ထွေးနေတဲ့အချိန်တွေရှိပါသေးတယ်အခုဆိုရင်လည်းပဲတရားဝင်တွေ့ဆုံဆွေးနွေးပွဲတွေကလာတချို့ဟာတွေရှေ့မတိုးနိုင်တဲ့အချိန်တွေဖြစ်နေပါတယ်လက်ရှိအချိန်တွေကငင်းချင်းလုပ်ငန်းစဉ်ကနည်းနည်းလေးတက်နေတယ်လို့တော့မှပြောကြပါတယ်ဆိုတော့တမကြီးအနေအားဖြင့်မြန်မာနိုင်ငံမှာငင်းချမ်းရေးတကယ်ကိုလိုအပ်နေတဲ့ငင်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ဖြစ်နိုင်ချေရှိပါရဲ့လားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလုံးဝဖြစ်နိုင်တယ်လို့ယူဆပါတယ်ခင်ဗျာဟိုဟိုးအိမ်တော်ကဆိုရင်ဟိုနိုင်ငံအချင်းချင်းအဲ့ဒီပြန်ဆိုင်နေတာတွေရှိခဲ့ပါတယ်အကူကတော့ကိုယ့်နိုင်ငံစီးပွားရေးတည်ငြိမ်မှုရှင်းစားတဲ့အကမ်းမှာမြန်မာနိုင်ငံနဲ့ဟိုဆက်ဆံမှုအဲ့ဒါကအစဉ်ပြီးဖို့ကအမှတ်မှအရေးကြီးပါတယ်ဒါကြောင့်အထူးသဖြင့်မြန်မာနိုင်ငံငင်းချရေးနဲ့ပတ်သက်ဆိုရင်တရုတ်နိုင်ငံလိုတိုင်းနိုင်ငံလိုအဲ့ဒါလေအီမတားမှာအပေးပြီးတော့လုပ်နေတာကိုကျွန်တော်တို့ကြည့်ကြည့်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ဂျပန်နိုင်ငံနဲ့အဲ့ဒီလိုအင်ဂျီနာချင်းနိုင်ငံအထူးသဖြင့်တရုတ်လိုတိုင်းတို့လည်းကျွန်တော်တို့အဲ့ဒီဖူးပန်ပြီးတော့လုပ်နိုင်နေဆိုရင်ပို့ပြီးတော့ကောင်းတဲ့ကောက်သားနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
လက်ရှိငင်းချရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တာမန်ကြီးအနေနဲ့ဘက်အားလုံးပေါ့လေတမတော်အပါအဝင်တမတော်အစိုးရတခြားတိုင်းသားလက်နက်အဖွဲ့အစည်းတွေအားလုံးအတွဲတမန်ကြီးနေနဲ့အကောင်းဆုံးအကြံဉာဏ်တစ်ခုပေးမယ်ဆိုရင်ဗာများပေးခြင်းပါလေ
။ဟာဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမြမအစိုးရပြပြအဲ့ဒီတမတော်ပြပြနပစ်စလုံးကဟိုငင်းချမ်းရေးရဖို့အတွက်အဆုံးကုန်စ조사နေတယ်ဆိုတာကျွန်တော်တို့လုံးဝသဘောတူပါတယ်အတည်ပြုပါတယ်ခင်ဗျာ။ပြီးတော့တိုင်းတော်ပွဲစီများတယ်အဲ့ဒီမှာသူတို့အဲ့ဒီ type ပွဲပြတဲ့အတွက်ငင်းချမ်းရေးမရှိတဲ့အတွက်ဖွံ့ဖြိုးရေးကအင်မတမနောက်ကြတယ်နောက်ကြတဲ့အတွက် data ကံကအင်မတမကံဒုက္ခကံစားနေတာက data ကံပုံကောများဖြစ်ပါတယ်ဒါကြောင့်အဲ့ဒီ data ကံပုံကောများကိုအဲ့ဒီကျွန်တော်တို့ကအဲ့ဒီဒုက္ခကိုဖြေရှင်းခြင်းတဲ့သဘောနဲ့တုံပွဲစတော့အဲ့ဒီတမတော်ရောအစိုးရရောတိုင်းတော်ပွဲစီများဆွေးနွေးမယ်ဆိုရင်ဒီကိစ္စကကျွန်တော်တို့ကဖြေရှင်းနိုင်မယ်လို့ကျွန်တော်တို့လုံးဝသဘောလုံးဝယုံကြည်ပါတယ်ခင်ဗျာ
ဂျပန်တမန်ကြီးကိုကိုကျော်သိန်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အခုခါမှာတော့ဒီမြန်မာအလုပ်သမားရေရှိတဲ့ထိုင်းကနေရာတစ်ခုမှာနိုင်ငံကူးလက်မှတ်ပြန်ထုတ်ပေးရတဲ့ဌာနဖွင့်မှုစီစဉ်နေတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။နိုင်ငံကူးလက်မှတ်ပြောင်းဆုံးပြည့်စည်သွားတဲ့ထိုင်းနိုင်ငံကမြန်မာရှိပြောင်းအလုပ်သမားတွေကိုနိုင်ငံကူးလက်မှတ်နဲ့အတိမတ်ပြုလက်မှတ်တွေပြန်ထုတ်ပေးမယ့်ဌာနတစ်ခုကိုမြန်မာအလုပ်သမားများများရှိတဲ့ထိုင်းဒေသတစ်ခုမှာဒီလမကုန်ခင်မှာဖွင့်လှစ်ဖို့စီစဉ်ထားပါတယ်။ထိုင်းချေဆိုင်ပြည်မြန်မာပိုင်းတင်းတောက်မဟိမာကသတင်းပေးပို့ထားပါရဲ့ရှင်။
ထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ကြနေကြတဲ့မြန်မာရှေ့ပြောင်းလုပ်သမားတွေအနေနဲ့သူတို့ရဲ့နိုင်ငံကူးလက်မှတ်တွေပျောက်ဆုံးပျက်စီးကြတဲ့အခါမှာအချိန်ကျန်ကြာမှုမရှိဘဲပြန်ရနိုင်ဖို့အတွက်ထိုင်းနဲ့မြန်မာအလုပ်သမားဝန်ကြီးဌာနတွေက
ສະມົສຄົງຂະໄຍມາສັນຕາຕະຄຸພຶ້ນເລພູຕະບໍຕຸນີມູຍາເກແດຈາຊິປ້ອງລົດຕະມາອຂຸນຍີກົນຍແຍອຸກະຖາອູອອງຈໍກະປ້ຽບປາບາເດແຄງອັນນະເບງພໍທີ່ເດຍັດຕະພຶ້ນມາໂຕວ່າຕັດສິນຈາຈັ່ງຈະຕ້ອງເຊົາແດປີ້ນິມາອະຊຸຍາຕັນຍົງຊິມາຕົວມາຕັດເຊົາແດອັນນີ້ເຊົາແດຄະມາບາລີທີ່ບໍ່ລະໂຊມະລຸນແລະອັນເດອະຊິນຈັ່ງຈັ່ງຫູດາປີ້ຍາແດຄະມາເອອັນນີ້ອັນນີ້ໂຕ ကျွန်တော်ခန်းစဉ်ကလည်းတနင်္ဂနွေလုံးမှာဒီတရုံမဖွင့်မှဖြစ်တဲ့ကြောင့်ကျွန်တော်တို့နေထိုင်တဲ့သမုဒ္ဒါကုမ္မဆိုင်မှာဖွင့်လို့မလို့သူကပြင်ရလိုက်တာအခုဆိုရင်ထိုင်းနိုင်ငံမှာအလုပ်သမားဝင်ကြီးဌာနတွေသဘောတူတဲ့အထက်မှာတော့နိုင်ငံကလက်မှတ်တွေပျောက်ဆုံးပျက်စီးရင်အသိပြန်လုပ်ပေးဖို့တွေဒါမကတခြားသဘောတူညီချက်တွေပါဖျက်ရရှိခဲ့တယ်လို့လည်းဦးအောင်ကျော်ကစက်ပြောပြပါတယ်အဲ လက်မှတ်တွေတချို့တက်တန်းကုန်ဆုံးမှုအနည်းငယ်ပဲကျန်နေရှိတယ်။ဆိုတော့ဒီအခုသဘောတူညီမှုတွေမှာပါလာတာကြတော့လုပ်ငန်းရှင်ကဒီလုပ်သားတွေကိုဆက်လက်ငှားရမ်းလုပ်ကြမယ်ဆိုလို့ရှိရင်ဒီမှာဒီပေါ်ပေါက်လာခဲ့တဲ့ဒီစခန်းရည်ညီမှာစောက်ဆောက်ပြီးမှဒီလုပ်သားတွေကိုဆက်လက်ပြီးမှသဘောတူစာကြောင်တွေနဲ့သူကလုပ်ငန်းရှင်ကညီမှာဆက်လက်ပြီးငှားရမ်းလုပ်ကြတယ်လို့ရတဲ့အစ်စင်တွေကိုပါသွားပြန်တယ်။ဒီနေ့အမှုစနေနဲ့လာကြရတဲ့လူသမားတွေကထိုင်နိုင်မှာကြာဗီဇာ2နှစ်နဲ့2ချိန်4နှစ်နေပွင့်ရှိတယ်ခင်ဗျ။4နှစ်နေပြီးတဲ့အခါမှာဆိုရင်သူကတက်တန်းနဲ့ပြည့်သွားတဲ့ခါကျရင်အဲ့လူသားတွေကိုမြန်မာနိုင်ငံကိုလှုပ်ဆင်းနေပြန်လဲစီလှုပ်ရတယ်။4နှစ်တက်တန်းပြည့်တဲ့အမှုလူသားတွေကိုလည်းလုပ်ငန်းရှင်ကဆက်လက်ပြီးငန်းရဆက်ကြိုးချုပ်မယ်ဆိုလို့ရှိရင်ဒီမှာလက်စာအုပ်ထုတ်လို့ဒီမှာလက်စာကြိုးချုပ်ပြီးမှဟိုဆက်လက်ပြီးလုပ်ကန်လို့ရတယ်ဆိုတဲ့အနေဒါမျိုးကပါလာတယ်ဆိုတော့ဆရာမျိုးကပါလာတဲ့အခါကျတော့လက်ကမ်းကြည့်ဖို့မှဖြစ်ပါတယ
်။ထိုင်နိုင်ငံတွင်းမှာမြန်မာလူသမားသုံးတန်းတဲ့မနဲ့အလုလုကင်နေကြပြီးတရားဝင်အထောက်ထားလုပ်ထားတဲ့သူတွေကတော့တသန်းတသိန်းကျော်သာရှိပါတယ်အထောက်ထားလက်မှတ်လုပ်ပေးတဲ့ကာလဟာပြီးခဲ့တဲ့ဇွန်လကကုန်ဆုံးသွားပြီမို့နောက်ထပ်အလုလာလုပ်တဲ့ထိုင်းနိုင်ငံထဲကိုဝင်လာသူတွေကတော့တရားမဝင်တဲ့နီးနယ်ပဲဝင်လာနေကြတာဖြစ်လို့အဖမ်းအစည်းတွေလည်းခံနေရတာပါများသောအဖြစ်ထိုင်းနိုင်ငံထဲမှာတရားမဝင်အလုလုကန်နေကြတဲ့မြန်မာရှေ့ပြောက်လူသမားအများအပြားရှိနေပြီးနေဆက်တွေမှာတော့နေဆက်ကိုဖျက်ကျော်တဲ့လက်မှတ်တွေနဲ့အလုလာလုပ်နေကြတဲ့သူတွေလည်းရှိကြပါရဲ့ရှင်
။မိမသတင်းပေးပို့ထားတာဖြစ်ပါတယ်။ VOA ကနေကြတဲ့ပြည်နေညနေခင်းသတင်းတွေကိုဆက်ပြီးတော့ထောက်မပေးနေပါရဲ့ရှင်။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချစ်ချက်ကိုကောင်းလင်ဦးကကြီးညာပေးပါလိမ့်မယ်။
ကလနု၄၀တစ်ဆမြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်ဇာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝါပြုမှာဖြစ်ပါတယ်။ Washington DC ကနေလေရင်နဲ့ပြန်တက်လာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညနေပိုင်းမှာပဲ Houston မြို့ကိုရောက်လာခဲ့ပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းကြုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝါပြုနိုင်အောင်လဲခင်ကျင်းထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထောင်ဇာပနာအခမ်းအနားပြီးမှာတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်အကွာမှာရှိတဲ့ Texas A&M တက္ကသိုလ်ဝင်းထဲကသမ္မတစာကြည့်တဲ့အနီးမှာညှုံ့နှံမှာလဲဖြစ်ပါတယ်။ယမန်နိုင်ငံမှာအင်္ဂါဘေးကျော်မဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့လင်းနေချာစစ်ပွဲအဆုံးသတ်နိုင်မှုရည်ရွယ်ချင်းပါတဲ့ဆွေရီနိုင်ငံကတကြောပြန်ညဉ့်ညံရေးဆွေးနွေးပွဲမှာရန်ဘဲအုပ်စုတွေပါဝင်တက်ရောက်လာကြပါတယ်။ရင်မိုမြို့မှာဒီနေ့စတင်လိုက်တဲ့ညဉ့်ညံရေးဆွေးနွေးပွဲဟာဆွေရီနိုင်ငံကအားပေးထောက်ခံထားတဲ့ယမန်ဆူရနဲ့အီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ယူတီသဘုံလေးကြားကုလသမဂ္ဂရဲ့ဂျောင်းဝင်စစ်ဆေးမှုနဲ့နှစ်နှစ်အတွင်းပထမဆုံးအကြိမ်တွေ့ဆုံလာလဲဖြစ်ပါတယ်။ညီငယ်ဆွေးနွေးမှာအဓိကညှိနှိုင်းမဲ့ကိစ္စရဲထဲမှာတော့ဆန္ဒမျိုးရောကအဓိကနိုင်ငံတကာလေဆိပ်ကိုတင်းကျပ်ခွင့်လူစားချင်းစာနာမှုအကူအညီပေးရခွင့်နဲ့အာဏာခိုးရေးလာလာရေးနဲ့ပတ်သက်တာတွေပေါ်ဝင်မှာဖြစ်ကြောင်းလဲကုလသမဂ္ဂထုတ်ကိုယ်စားလှယ်မာတင်ဂရစ်ဖစ်ကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအော်တိုဘာလာနဲ့ကျင်းပပြီးစီးခဲ့တဲ့လွတ်တော်ရွေးကောက်ပွဲအတွင်းကမှုမျိုးရုံနဲ့အနီးအနားဒေသကမဲရလက်တွေကိုပြက်ပြက်လိုက်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံကရွေးကောက်ပွဲဆိုင်ရာတိုင်ချဲရေးကော်ရှင်ကဒီနေ့ပဲကြေညာလိုက်ပါရဲ့မဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာဥပဒေချုပ်ဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်ကပူဒေသကမဲရလက်တွေကိုပြက်ပြက်ဖို့ဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းလဲလွတ်လပ်တဲ့ရွေးကောက်ပွဲတိုင်ချဲရေးကော်ရှင်ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်
ဒီနေ့ချစ်တဲ့ကိုကောင်လေးဦးကကြေညာပေးခဲ့တာပါဒီနေ့နေ့တွေစီရင်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုကျော်ဖြစ်ပါတယ်ကျမအီတန်စင်ပါရှင် View American တန်ညပိုင်းညမှာပါတာစီရင်ဒီကိုတော့ည9:00နာရီစင်တိုင်းအထိ52မီတာ2425နဲ့51တူဝါနဲ့ဒါရိုက်ဖမ်းယူနားဆင်နိုင်ပါတယ်နားဆင်တဲ့တော်တာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်ညပိုင်းစီရင်မှာပြန်ဆောင်ပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.
Thank you.